2022ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲကိုစနေနေ့ကနော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပခဲ့ပြီးဒီနေ့ဆုရတဲ့ယူကရိန်း၊ရုရှား၊ဘယ်လာရုစ်နိုင်ငံတွေကနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကတရားမျှတတဲ့ကဘာကြီးဖြစ်ရေးဆိုတဲ့သူတို့ရဲ့တူညီတဲ့အမြင်တွေကိုဖော်ပြခဲ့ကြသလိုရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုလည်းကန့်ကွက်ရှုံချခဲ့ကြပါတယ်
။ Авторитаризму и демократии. Мы боремся за можливість будувати державу.
ဒီကနေ့ယူကရိန်းစစ်ပွဲဟာနိုင်ငံနှစ်ခုအကြာဖြစ်နေတဲ့စစ်ပွဲမဟုတ်ပါဘူးစနစ်နှစ်ခုအကြာဖြစ်နေတဲ့စစ်ပွဲပါအာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်အကြာဖြစ်နေတဲ့စစ်ပွဲပါလို့ယူကရိန်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့အော်လစ်ဆန်ဒါမတီချစ်ကပြောဆိုသွားတာဖြစ်ပါတယ်ဒါအပြင်ရုရှားကယူကရိန်းမှာတိမ့်ပိုက်ထားတဲ့နည်းမျိုးတွေကိုအတိအမှတ်ပြုမယ်ဆိုရင်ငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်ဆိုတာကိုသူမကလက်မခံပဲပယ်ချခဲ့ပါတယ်။ငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေဆိုတာရန်သူရဲ့ဖိအားပေးတာကိုအလျှော့ပေးတာမဟုတ်ဘူးလို့သူကပြောဆိုပါတယ်။ဒါအပြင်ကျူးကျော်တိုက်ခိုက်ခံရတဲ့နိုင်ငံတနိုင်ငံဟာလက်နက်ချုံနဲ့ငြိမ်းချမ်းရေးမရနိုင်ပါဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။ယူကရိန်းလူ့အခွင့်အရေးဖွဲ့ဖြစ်တဲ့ Ukraine Center for Civil Liberty ကခေါင်းဆောင်တဦးဖြစ်တဲ့ Alexander Mitrovichev နဲ့ဟာ2022ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်ရုရှားကလူ့အခွင့်အရေးအဖွဲ့ဖြစ်တဲ့ Memorial နဲ့ Belarus ကလူ့အခွင့်အရေးခေါင်းဆောင်ဖြစ်သူ Alice Blisty တို့နဲ့အတူငြိမ်းချမ်းရေးဆုကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျ